မြေပြည်တော်ကပုတ်ကလေးကမူဂျိုကျောင်းမှာနှစ်နှစ်ကျော်အရွယ်ကလေးငယ်တူလိမ်မိုင်းဆရာအနိုင်ကျင့်ခံရမှုအတွက်တရားမျှတမှုရရှိရတောင်းဆိုတဲ့အနေနဲ့ရန်ကုန်ပါဝင်မြို့ကြီးတို့မှစုဝေးဆန္ဒပြခဲ့ကြပါတယ်။ရန်ကုန်တိုင်းအင်းစိန်မြို့နယ်ကပုဂင်းရဲတပ်ဖွဲ့ CID ရုံးချုပ်ရှိကဆန္ဒပြပွဲမှာတော့မိဘတွေလူငယ်တွေအမှုပညာရှင်တွေအပါအဝင်လူပေါင်းထောင်နဲ့ချီပါဝင်ခဲ့ကြတာပါ
။
ဒီကနေ့မနေ့ပိုင်းစောပိုင်းကစတင်ခဲ့တဲ့ဆန္ဒပြပွဲမှာတော့ထောင်ချီတဲ့လူတို့ကအဖြူရောင်အင်ကြီးတွေကိုဝစ်ဆင်ပြီးတော့အင်းစိန်မြို့နယ်ကြောက်တော်ကြီးဖရားကနေ CID ရုံးချုပ်ရှိကိုခြိတက်ခဲ့ကြတာပါ။နေပြည်တော်မှာရှိတဲ့ Wisdom Hill ပုဂ္ဂလိကမူဂျိုကျောင်းမှာမေလာတို့ကလိမ်မိုင်းဆိုင်ရာအနိုင်ကျစော်ကားခံရတယ်လို့ဆိုတဲ့နှစ်ကျော်အရွယ်ကလေးငယ်ရဲ့အမှုမှာတန်တရားရှိသူရင်မောင်းတဦးကိုရဲတပ်ဖွဲ့ကဖမ်းဆီးထားပေမဲ့လည်းတလားကျော်ကြာလာတဲ့အချိန်ထိအမှုမှန်မပေါ်သေးတဲ့အပေါ်အများပြည်သူကြားမှာမကျေနပ်ချက်တွေပေါ်ပေါက်လာနေတာဖြစ်ပါတယ်။ရန်ကုန်မြို့ကဆန္ဒပြပွဲမှာဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာအောင်ထိုက်မင်းကလည်းတရားမျှတမှုရဖို့လိုလားကြောင်း CID ရုံးချုပ်ရှိဆန္ဒပြပွဲမှာတောင်းဆိုခဲ့ပါတယ်။ဒီ
နေ့သတင်းစာရှင်းလင်းပွဲမှာကျွန်တော်နားထောင်လိုက်တဲ့အခါမှာဒီနေ့ရလဲဟာမခိုင်တော့ဘူးလို့တစ်ခါမှလည်းပြောသွားတယ်။အကြောင်းလဲဆိုကလေးလေးရဲ့အင်းကြီးပေါင်းမိတွေကိုရေးသိမ်းလိုက်တဲ့အတွက်ပေါ့ဒါပေမဲ့တကယ်ညာချင်းမှာပဲဒီ DNA ရလက်ဟာကျောင်းအုပ်ရဲ့ကလေးနီကလုံးဝမဟုတ်ပါဘူးလို့လည်းပြောသွားတယ်ပေါ့အဲ့တော့ကျွန်တော်က DNA ရလက်ကိုယုံသိလားယုံသိမလားပေါ့နော်ဒါကျွန်တော်တို့အတွက်တရားအစ်စ်တရားရှိတယ်မရှင်းလင်းဘူးပေါ့ဒီတရားခံအောင်ကြီးရဆိုရင်တို့တရားရှိတယ်တော့ယူဆပြီးတော့ဟိုယမန်ယူပြီးတော့စစ်သေးခဲ့တာပေါ့နော်တတိထောက်တာမခိုင်လုံးလို့ပြန်လွတ်ပြီးကြကြမှာအခုပြန်ပြီးတော့ဒီလူကပဲတရားခံအနေနဲ့ဟိုပေါ့နော်ဆွဲချက်တင်တယ်ဆိုတဲ့အချက်ကလည်းကျွန်တော်တို့အတွက်နည်းနည်းမတည်မပွဲဖြစ်ရတယ်ပေါ့နော်ဒါကြောင့်မလို့ဒီကပုံပြီးပွင့်လင်းမြင်သာမှုရှိရှိနဲ့တောင်းခံမှုရှိရှိနဲ့ထုတ်ပြန်စီတင်တာပါဟုတ
်လူငယ်တွေအမှုပညာရှင်တွေကလေးမိဘတွေပူပေါင်းပါဝင်ခဲ့ကြတဲ့ရန်ကုန်မြို့ရဲ့ဆန္ဒပြပွဲမှာတော့အစောကခံရတဲ့ကလေးငယ်အတွက်တရားမျှတမှုရရှိရေးကလေးငယ်တွေဘေးကင်းလုံခြုံရေးစတဲ့စာသားတွေပါဝင်တဲ့စိုင်းဘုတ်တွေကိုကိုက်ဆောင်ဆန္ဒပြခဲ့ကြတာပါဆန္ဒပြပွဲမှာပါဝင်ခဲ့တဲ့6နှစ်အရွယ်သမီးငယ်ရဲ့ဖခင်ဖြစ်သူကိုအောင်စိုးထိုက်ကတော့သူပူပေါင်းပါဝင်ဖြစ်တဲ့အကြောင်းကိုအခုလိုရှင်းပြပါတယ
်တစ်ချက်ပေါ့နော်ပထမတစ်ချက်ကကျွန်တော်တို့ကိုနိုင်ကြလဲသမီး6နှစ်သမီးလေးရှိတယ်ပေါ့နော်အဲ့တော့ကျွန်တော်နေနဲ့အားကြောင့်မလဲဝင်ပါသေးတယ်နောက်တစ်ခုကလည်းကျွန်တော်တို့ကဒီကောင်ဒီကိစ္စကကျွန်တော်တို့ကဟိုဒီဗစ်တိုးရီးယားကျက်နာမှာကျွန်တော်တို့ကဒါဟိုဖုန်းနဲ့ဒီမောက်ဆိုးပြသက်တူဖြစ်တာပေါ့နော်ဒါဖြစ်တယ်ဖြစ်နေတာတော့ကြားလीအဲ့တော့ဟိုအခုဖြစ်တဲ့ပြဿနာမှာလဲဒီမြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲ့ဒီစိုက်တွဲပုံတွေကိုပြည်သူလူထုကအားထုတ်အားမရဖြစ်တာရယ်တော့မယုံကြည်တာရယ်အဲ့ဒါပို့ပြီးတော့ဟိုဖြစ်တယ်ပို့ပြီးတော့ဟိုခံစားချက်တွေပို့များတာပေါ့နော်အဲ့တော့ဗစ်တိုးရီးယားပြဿနာကိုနံပါတ်1ကျွန်တော်တို့အနေနဲ့လဲဟိုအမှန်တိုင်းဖြစ်ဖို့ဟိုကျွန်တော်တို့လိုလားတယ်အဲ့လိုပဲဒီလိုကိစ္စမျိုးနောက်မဖြစ်အောင်ကျွန်တော်တို့သားသမီးတွေလက်ထက်ကြရင်ဒီလိုကိစ္စမျိုးတွေဟိုထပ်ပြီးမပေါ်အောင်ကျွန်တော်တို့မိသားစုနဲ့ဝင်ကြီးပူအောင်တာဖြစ်တယ်နောက်တစ်ခုကကျွန်တော်အနေနဲ့ဟိုဒီခက်ကာလာချင်းကပြောင်းသွားပြီးတိုးရတယ်ပြောင်းသွားပြီးအားကြောင့်မို့ဒီနိုင်ငံရဲ့တဖွဲ့ရဲ့လုံထုံးလုံးကြီးတွေသူတို့ရဲ့အချင်းချင်းတွေလည်းအချင်းသိခါတွေလည်းပြောင်းမှုလိုပြီးဆိုတာ
ဒီကနေ့မှာပဲရှမ်းပြည်နယ်တောင်ကြီးမြို့မှာလည်းအလားတူတရားမျှတမှုရရှိရေးငြိမ်းချမ်းစွာစုဝေးဆန္ဒပြခဲ့ကြသလိုမန္တလေးမြို့နယ်စင်ကာပူရောက်မြန်မာနိုင်ငံသားတချို့ကလည်းအလားတူဆန္ဒပြလှုပ်ရှားဖို့စီစဉ်နေကြပါတယ်။ရန်ကုန်မြို့ရဲ့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ကိုအောင်စိုးထိုက်ကတော့ဒီလိုလူမှုလှုပ်ရှားမှုတွေကနေတရားမျှတမှုကိုစောင့်ကြည့်ပေးနိုင်မှုမျှော်လင့်တယ်လို့ပြောပါတယ်။သမ္မတရုပ်ပြောခွင့်ရဦးစောထေကတော့ဒီမှုနဲ့ပတ်သက်လို့အဖြစ်မှန်ကိုစုံစမ်းဖော်ထုတ်ဖို့ညွှန်ကြားထားကြောင်းနေပြည်တော်မှာမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။တချိန်တည်းမှာပဲအမှုမဲ့ပေါ်ပေါက်ရေးတိုက်တွန်းမှုတွေကိုကြိုးဆိုပေးမဲ့လေလူမှုကွန်ရက်တွေမှာမှတ်ချက်ပေးရေးသားဖော်ပြမှုတွေမှာတော့ထိမ့်သိမ့်ရှိကြဖို့ကိုလည်းသတိပေးထားပါတယ်ရှင်။